ဒီမြန်မာနိုင်ငံအစိုးရကနာမည်ပြက်စင်း blacklist သွင်းထားတဲ့လူပုဂ္ဂိုလ်6000ကျော်ရှိတဲ့အထက်ကဒီစင်းထဲကနေပယ်ဖျက်လိုက်တဲ့လူ2000ကျော်ရဲ့စင်းကိုတော့ဒီကနေ့တရားဝင်ထုတ်ပြန်ကြေညာလိုက်ပြီဖြစ်ပါတယ်။အခုနာမည်ပြက်စင်းထဲကနေပြီးတော့ပယ်ဖျက်လိုက်တဲ့သူတွေအထက်မှာအတိုက်ခံအင်အားစုတွေကအထင်ကြီးပုဂ္ဂိုလ်တချို့ပါဝင်တယ်လို့မြန်မာလူမျိုးမဟုတ်တဲ့နိုင်ငံသားအတွက်များများလည်းပါဝင်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုစောဝင်းလိုင်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။နိုင်ငံတော်တမန်တော်ယုံကအမိပြက်စင်းကနေပထမအတုပ်ဖြစ်ပယ်ဖျက်လိုက်တဲ့သူတွေထဲမှာမြန်မာဒီမိုကရေစီအရေးအတွက်ရှေ့တန်းကနေရပ်တည်ပြီးအတိုက်ခံဖြစ်လှုပ်ဆောင်ခဲ့ကြသူအတော်များများပါဝင်တာကိုတွေ့ရပါတယ်။အဓိကအားဖြင့်တော့တချိန်ကစင်မြိုင်အစိုးရအဖြစ်နှစ်ပေါင်းအတော်ကြာရပ်တည်လာခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရအဖွဲ့ကဝန်ကြီးချုပ်လည်းဖြစ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့မောင်တဝမ်းခွဲလည်းဖြစ်တဲ့ဒေါက်တာစင်ဝင်းညမောင်အစိုးရအဖွဲ့ထဲမှာပါဝင်ခဲ့ကြတဲ့ဝန်ကြီးတွေအမေရိကန်နိုင်ငံအခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ကညွှန်ကြားရေးမှူးဦးအောင်တင်းဒေါအောင်ဆန်းစုကြည်ရဲ့သားနှစ်ယောက် VOA မြန်မာပိုင်းဌာနမှူးဦးတန်းလွင်ထွန်းနဲ့တခြားအတိုက်ခံအင်အားစုအတော်များများအပြင်မြန်မာလူမျိုးမဟုတ်တဲ့နိုင်ငံသားတွေပြည်ပသတင်းဌာနတွေကသတင်းတောက်တွေပါဝင်ပါတယ်။အရင်စစ်အစိုးရလက်ထက်ကဆက်လို့ပြည်တော်ပြောင်းရင်ကြတဲ့မြန်မာနိုင်ငံသားတွေပဲဖြစ်ဖြစ်နိုင်ငံသားတွေပဲဖြစ်ဖြစ်တက်ဆိုင်ရန်တန်ရုံအသီးသီးမှာပြည်ဝင်ခွင့်ဗီဇာကိုတွားလျှောက်ကြတဲ့အခါထောက်လန်းရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနတို့ကဒီအမည်ပြက်စီရင်နဲ့တိုက်ကြည့်ပြီးစီရင်ထဲမှာပါတော့မှသာပြည်ဝင်ခွင့်ဗီဇာကိုထုတ်ပေးလို့ရှိတာပါအခုတော့ဒီအမည်ပြက်စီရင်ကနေပယ်ဖျက်ခံရပြီးသူတွေအနေနဲ့မြန်မာနိုင်ငံကိုသွားလို့ကသွားခွင့်ရကြတော့မှဖြစ်ပါတယ်တကယ်လို့ကိုယ်နာမည်ဒီစီရင်ထဲမှာမပါသေးဘူးတန်ရုံနေမှာဗီဇာလျှောက်ရတာအခက်အခဲရှိတယ်ဆိုရင်နောက်မှသမဏထံဓာတ်ရိုက်စာရေးပြီးတော့မိမိတို့အခက်အခဲတွေကိုတင်ပြနိုင်အောင် Dropbox လို့ခေါ်တဲ့တိုင်ကြားစာရေးလို့ရတဲ့နေရာတစ်ခုတမရယုံအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြပေးထားမယ်လို့တမရယုံညွှန်ကြားရေးမှူးဦးစော်ထေးကပြောပါတယ
်ဒီဖြတ်တဲ့တယ်မှာမပါသေးဘူးပေါ့နော်ဆိုရင်ရတယ်ကျွန်တော်တို့ဟိုနောက်ဆုံးကျွန်တော်ဝက်ဘ်ဆိုက်မှာအခုဒီတာဘာရှိနေတယ်ဆိုအဲ့ဒီသွားဖို့လုပ်နေတယ်အဲ့ကောင်ပြီးရင်တော့ကျွန်တော်တို့မေးပေါ်တွေဖွင့်လာမယ်အဲ့ဒီမှာအကယ်၍ကိုယ့်နာမည်ဘလက်လစ်ဆိုက်မှာတက်တဲ့တယ်မှာမပါဘူးသိဘူးဆိုရင်အကြောင်းအကျိုးပေါ်ပြပြီးကျွန်တော်တို့ဒီတိုက်ရိုက်အဲ့လိုလန့်ပြီးတော့ဆက်သွယ်အကြောင်းကြားလို့ရပါတယ်ဟောအစမပြေတာတိုက်ရိုက်တင်ပြခြင်းလည်းဆိုရင်ဟိုတန်ရုံနေရာဆင်တင်ပြနေမှာဆိုရင်ဟိုကြံ့ကြာမှာသွေးနေတယ်ဆိုကျွန်တော်တို့တိုက်ရိုက်သမနာတန်ပေးစာတဘောမျိုးကျွန်တော်ဖွင့်ပြသွားမှာသမနာဤတန်တို့ဟိုပေးစာတဘောမျိုးအဲ့မှာကျွန်တော်တို့ပေါက်လေးဖွင့်လာမယ်ကိုရေးချင်တာရေးမေးဖို့တလို့ပေါ့နော်အဲ့မှာကျွန်တော်တို့လက်ကန်ဆိုတက်အဖွဲ့ဝါပြီးတော့အဲ့စာလေးစစ်စစ်ပြီးတော့ဟိုတင်ပြသွားမှာ
အခုလိုအမည်ပြက်အစင်းအတွက်တာမဟုတ်ဘဲအဲ့ဒီတိုင်ကြားစာရေးတဲ့နေရာမှာတခြားအစိုးရကိုအကြံပေးကျင်တာတွေမြန်မာတန်ယုံနေနဲ့ထိတွေ့ဆက်ဆံတဲ့အခါအစင်မပြေမှုဖြစ်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လည်းအကြံပြုတင်ပြနိုင်မယ်လို့ဆိုပါရစေ။
ကျွန်တော်တို့အစင်မင်းပေါ့နော်အစင်မင်းနောက်ဆုံးတချို့အားဖြင့်ဆိုကျွန်တော်ကဟိုဟာရခံပြီးတော့နောက်ဆုံးနောက်အခုဆိုရင်သမရယုံဝင်ကြီးလည်းဟိုထပ်တိုးလာပြီပေါ့နော်။နောက်သမရယုံဒုဝင်ကြီးရှိကြပြီအဲ့ဒါအရင်နဲ့ပတ်သက်ပြီးတစ်ဆင့်အတင်းဆက်ပေါ့နော်တင်ပြပြီးဆောင်ရွက်ပါမှာပေါ့။ဟုတ်အကယ်၍ကျွန်တော်တို့နိုင်ငံသားမှရှိတဲ့တန်ရုံးတွေမှာလုပ်ငန်းဆောင်ရတာအဆင်ပြေဘူးဘလို့ပေါ့နော်ဘလို့ကျိုးနေတယ်ရှိနေတယ်ဘယ်တန်ရုံးမှာဘလို့ဖြစ်ပါလဲဘာညာဟိုကြပါလေဟိုကယ်၍ကြုံခဲ့တယ်ဆိုရင်ပေါ့နော်အဆင်ပြေတာကြီးကြုံခဲ့တယ်ဆိုရင်နောက်တိုက်ရိုက်အကြံပြုစရာရှိတယ်ဆိုရင်လည်းဘာတော့ဘလို့ဖြစ်နေလို့ဒါတွေတော့အကြံပြုချင်မှာရတယ်ကျွန်တော်တို့အဲ့ပေါက်ဆန်းမှာဖက်လို့ရပါတယ်ဒီပေါ့
ကိစ္စဆက်ဆက်အစိုးရတွေလက်ထက်မှာတတ်မှတ်ထားခဲ့တဲ့အမည်ပြက်စီရင်6165ဦးရှိတဲ့အထက်ကနေ2082ဦးကိုသာပယ်ဖျက်ပေးသေးတာဖြစ်တဲ့အတွက်ကြံနေသေးတဲ့4083ဦးရဲ့အမည်စီရင်ကိုလည်းအ мян ဆုံးစီစီပြီးတင်ပြသွားနိုင်အောင်စီစဉ်နေတယ်လို့ဦးစော်ထေးကဆက်ပြောပြပါဗျာ။ဒါက
တော့ဟိုရီဗျူးပြန်လုပ်တဲ့ပထမဆုံးပေါ့နော်။နောက်ပိုင်းလည်းကြံခဲ့တဲ့ဟာတွေဆက်ပြီးတော့ရီဗျူး process ကရှိနေမှာပါ။ဟုတ်ကဲ့ update တို့လုပ်နိုင်အောင်ကျွန်တော်ဆက်လုပ်သွားမယ်။ဆက်တိုးပေါ့နော်။
အခုနိုင်ငံတော်သမ္မတယုံညွှန်ကြားရေးမှူးရဲ့အဆိုအရကတော့သမ္မတရဲ့အင်တာနက်ဆက်မျက်နှာမှာနှစ်တုပ်ခွဲပြီးဖော်ပြထားတဲ့ဒီအမည်စင်းနဲ့မှာမပါသူတွေအနေနဲ့လဲကိုကိုကိုအမည်ပဲစင်းရင်မှာပါနေသေးတယ်လို့သိထားရင်တက်ဆိုင်ရာတန်ရုံအသီးသီးရဲ့ဗီဇာလျှောက်လွှာညှင်းပယ်ခြင်းခံထားရဖို့ရင်သမ္မတရဲ့ website မှာမကြခင်ပြုလုပ်ပေးမဲ့အကြံပြုခွင့် Dropbox ထဲမှာစာရေးအသိပေးနိုင်ကြတော့မှာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအကြံပြုတိုင်ကြားခွင့်ရှိတဲ့ Dropbox ကိုပဲအချိန်မှာပြုတ်လုပ်ပေးမယ်ဆိုတဲ့ရဲ့အတိအကျသတ်မှတ်ထားတာမျိုးတော့မရှိသေးပါဘူးခင်ဗျာ